အစ္စရေးရဲ့ဗိုလ်တပ်ခုနဲ့လေကြောင်းတိုက်ခိုက်မှုကလည်းလက်နွန်တောင်ပိုင်းနဗာတီးယားမြို့မှာမြို့တော်ဝင်အပါဝင်လူပေါင်း16ဦးသေဆုံးပြီး50ကျော်ဒဏ်ရာရတယ်လို့လက်နွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ခရိုင်မြို့တော်ကခုလိုတိုက်ခိုက်မှုပေါ်လက်နွန်အရာရှိတွေကချုပ်ချလိုက်ပြီးအခုတိုက်ခိုက်မှုကိုကျင့်အစ္စရေးဟာ Hezbollah ကိုတိုက်ခိုက်ရကန်လက်နွန်နိုင်ငံကိုပြောင်းလဲပြစ်မှတ်တာတိုက်ခိုက်လာတယ်ဆိုတာပြနေတယ်လို့ပြောပါတယ်။လက်နွန်ယာယီဝန်ကြီးချုပ်နာဂျက်မီကာတီကတော့အစ္စရေးရဲ့ထိုးစစ်ကြောင့်မြို့ကန်တွေကိုရွှေ့ပြောင်းနေရာချဖို့ဆွေးနွေးနေတဲ့နဗာတီးယားမြို့ရဲ့မြို့တော်စီဗင်ကောင်စီကိုအစ္စရေးကပြစ်မှတ်တာတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အစ္စရေးမြောက်ပိုင်းကလက်နွန်နယ်စပ်ကိုတွားနေတဲ့အစ္စရေးကာကွယ်ဝင်ကြီး UF Galen ကတော့ညှိနှိုင်းမှုတွေလုပ်ဖို့တော့ Hezbollah ထိုးစစ်ကိုရပ်ဆိုင်းထားမှာမဟုတ်ဘူးလို့ပြောပါတယ်။အစ္စရေးစစ်တပ်ကလည်းနဗာတီးယားမှာရှိတဲ့ဒါဇင်နဲ့ချီတဲ့ Hezbollah ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။လက်နွန်ဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့အစ္စရေးဟာလက်ဗနန်တလွှားကအရက်ပဲအခြေခံအဆောက်အုံတွေနဲ့အရက်သားတွေကိုတိုက်ခိုက်နေတာတွေ့ရပြီးအရက်သားတွေဒုက္ခခံစားနေရတယ်လို့ပြောပါတယ်။